ပါကစ္စတန်နိုင်ငံမှာဖေဖော်ဝါရီလ10ရက်ကြာသပတေးနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအကျဉ်းချခံရတဲ့ဝန်ကြီးချုပ်ဟောင်းအင်မရန်ခမ်ကိုထောက်ခံတဲ့ကိုယ်စားလှယ်လောင်းနေအသာစီးရနေပါတယ်။ဒါဟာရွေးကောက်ပွဲမဲ့ဆွဲစည်းရုံမှုကာလအတွင်းမှာအကြမ်းဖက်မှုတွေနောက်ပြီးတော့ဘသူနိုင်မလဲဆိုတဲ့ကြိုတင်ပြောဆိုမှုတွေနဲ့မိုဘိုင်းဖုန်းလိုင်းပြတ်တောက်မှုတွေဖြစ်ပေါ်ခဲ့တဲ့ရွေးကောက်ပွဲအပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာထွက်လာတဲ့ကနဦးမဲရလက်တွေမှာဖော်ပြနေတာဖြစ်ပါတယ်။ပါကစ္စတန်မှာလူကြိုက်များတဲ့ဝန်ကြီးချုပ်ဟောင်းခမ်ကိုထောင်ချထားပြီးတော့မနေ့ကစခဲ့တဲ့ရွေးကောက်ပွဲမှာတော့စစ်တပ်ကြောထောက်နောက်ခံပေးထားတဲ့ပါတီတွေကိုမျက်နှာလိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်နေချိန်မှာပဲကနဦးရလတ်တွေအခုလိုတဖြည်းဖြည်းချင်းထွက်လာတာဖြစ်ပါတယ်။ဝင်းကြီးချုပ်ဟောင်းခန်းရဲ့အတိုက်ခံပါတီကိုယ်စားလှယ်တွေကိုဝင်ပြိုင်ခွင့်ကန့်သတ်ခံရပြီးတော့တင်းမာမှုတွေဖြစ်ပေါ်နေတဲ့ဒီရွေးကောက်ပွဲမှာတော့မိုဘိုင်းဖုန်းနဲ့အင်တာနက်တွေဖြတ်တောက်ပြီးကျင်းပခဲ့တာဖြစ်ပါတယ်။အခုလက်ရှိမှာတော့အမတ်နေရာ100ကျော်ရေးတွက်ပြီး90အနီးပါးကိုတော့အတိုက်ခံတွေဘက်ကအနိုင်ရထားပါတယ်ရှင်။